ကျောင်းသားတွေတောင်းဆိုထားတဲ့လေးဝန်းဆိုင်တွေ့ဆုံဆွေးနွေးပွဲဆိုတာအခုလုပ်တော့မယ်လေအဲ့ဒီဆွေးနွေးပွဲမှာပေါ့လေဒီဆရာမတို့ပါပါဝင်ပါလားခင်ဗျအဲ့ဒါလေးကျွန်တော်ပြောပြပါဦ
းဆရာမတို့ဆိုတာဆရာမတို့ပညာရှင်တွေပြောတာပေါ့နော
်ဟုတ်ကဲ့ခင်ဗျအ
ခုချိန်ထိတော့မသိသေးပါဘူးကြောက်မကြသေးပါဘူးဆရာမတို့
ဟုတ်ကဲ့အခုဆိုကျောင်းသားတွေတောင်းဆိုထားတဲ့ဒီအချက်ဆက်တစ်ချက်ထဲမှာဒီပေါ့ဆရာမအနေနဲ့ပေါ့လေဘယ်အချက်တွေပေါ့ဆရာမရဲ့သဘောထားတိုက်ဆိုင်မှုရှိလဲဆရာမအမြင်ကဘယ်လိုရှိလဲဘယ်အချက်တွေအပြင်ဆွေးနွေးပြီးတော့မှရရှိနိုင်မလဲစသဖြင့်ပေါ့လေဆရာမအမြင်လေးကျွန်တော်ပြောပြပေးပါဦးခင်ဗ
ျဟုတ်ပြီအချက်တွေအဒီတကယ်တော့စူးစီးလိုက်ဆိုလို့ရှိရင်အချက်ထက်အကြောင်းအရာကိုပြောမယ်နော်ပထမဦးဆုံးဒီဘခုချုပ်ကင်မှုရှော့ချခြင်းမရှော့ချခြင်းပေါ့လေအဒီကိစ္စနဲ့ပတ်သက်လို့အဲ့တော့ကျောင်းသားတွေအနေနဲ့တောင်းဆိုတာကဘခုချုပ်ကင်မှုလုံးဝမရှိဘူးဒီတက္ကသိုလ်တွေကိုလွတ်လပ်စွာပေါ့လေအုပ်ချုပ်ခွင့်ပြုဖို့ဆရာမနဲ့အမြင်ရင်းတူပါလေဒီဟာလဲဒီလိုပဲကြီးမားမီလုံနေကြတာပဲဆရာမတို့ပညာရှင်ဖွဲ့ရလေအဲ့တော့ဘာပဲကျောင်းသားတွေနဲ့ကြွားသွားလဲဆိုတော့အချိန်အပိုင်းခြားတစ်ခုပဲကြွားသွားတယ်ကျောင်းသားတွေကဒီအချက်ချင်းပဲဘိုးချုပ်ကမှုရှော့ချရမယ်ပြောတယ်ဆရာမတို့အနေနဲ့ကတော့ဘလို့မြင်လဲဆိုတော့အခုဒီအစိုးရကျောင်းကြီးအစင်းမြင့်ပညာကျောင်းကြီး169ကျောင်းရှိတယ်ဖွဲ့စည်းပုံနေရလဲဟမ်းမကြသေးဘူးဒီထဲမှာလဲချက်စားမှုတွေရှိတယ်လို့ကြားရတယ်အဲ့တော့စနစ်တွေလည်းဘာမှမရှိသေးဘူး။နောက်အဲ့ဒါအပြင်မြစ်ချနာတို့လာရှိုးတို့ကျိုင်းတုံတို့ကလေးတို့ပကုတ်ကူတို့မှရှိတဲ့ဝန်သားတွေဆရာဆရာမတွေပေါင်းပေါက်ခတွေကအစပေါ့လေ။ဥပမာ net ဖြင့် autonomy ပေးလိုက်တယ်လွတ်လပ်ခွင့်ပေးလိုက်တယ်ဆိုလို့ရှိရင်ဒီဆရာတွေဆရာမတွေဝန်သားတွေကရန်ကုန်ပြန်လာနိုင်တော့မှာမဟုတ်ဘူး။ဆိုတော့ရှင်းရှင်းပြောရင်သူတို့လည်းအများကြီးအလုပ်ထွက်ကုန်မှာပဲ။အဲ့တော့ကဲအဲ့ဒါဆိုကျောင်းသားတွေကပြောတယ်ဟိုတနေ့က DPP တပိတ်မှာအဲ့ဒါဆိုသူတို့ကသူတို့အချင်းချင်းညှိနှိုင်းတယ်။ဒါပေမဲ့ဆင်မတို့အနေနဲ့ကဒီအကောင့်ထဲပေါ်ပြီးဒီအုပ်ချုပ်ရေးအပိုင်းမှာအတွေ့အကြုံရှိတဲ့အတွက်ကျောင်းအချင်းချင်းညှိနှိုင်းလို့ရမယ်မဖြစ်ဘူး။ဘာဖြစ်လို့ဆိုလူတိုင်းနဲ့ရန်ကုန်နဲ့မန္တလေးတော့လာချင်ရမှာပဲ။အဲ့တော့ဘလို့ဝဲပြပြဒီလိုပြန်ဆိုင်ပြီးရှောက်တာတို့ဘာလို့ ਆ ဆရာမလည်းသဘောတူပါလေအစရကလည်းဒါဆရာမတို့ဒီလိုအကြံပြုပါလေဒါပေမဲ့အဲ့လိုအဆင့်ကိုရောက်ဖို့ကိုကအချိန်ပေးရမယ်အဲ့တော့မူဝါဒချဖို့အဖွဲ့အစည်းတစ်ခုတော့လိုလိမ့်မယ်ဘယ်နိုင်ငံမှာမှတရားရဂိုင်းလုံးဘဟုချုပ်ကံမှုရှော့ချမှုမရှိဘူးသူဖြင့်ဒီ169ကျောင်းအတွင်ကူးပြောင်းရေးကာလမှာဒီမူဝါဒချဖို့ပေါ့လေဘဟုအဖွဲ့အစည်းတစ်ခုလိုလိမ့်မယ်လို့ဆရာမမြင်ပါလေအမျိုးသားပညာရေးကော်မရှင်မှာဝန်ကြီးပါရမယ်ဟိုဟိုလူပါရမယ်ဒီလူပါရမယ်ဒီရာထူးပါရမယ်ဆရာမတို့ပညာရှင်တွေရေးခဲ့တာမဟုတ်ဘူးအဲ့ဒါလွတ်တော်ထည့်လိုက်တာဆရာမတို့လည်းအဲ့ဒါကြတော့ကျောင်းသားတွေနဲ့အမြင်တူတယ်သဘောမတူဘူးဆိုတော့အဲ့ဒါမျိုးတွေကြတော့ပြင်းတဲ့ပြင်းရမယ်လို့မြင်ပါတယ်အဲ့ဒါပထမတစ်ချက်ပေါ့နော်
ဒါကဒီပေါ့ဘိုးချုပ်ကင်မှုနဲ့ပတ်သက်တဲ့ဆရာမအမြင်ပေါ့လေနောက်တစ်ခုကဒီကျောင်းသားသမဂ္ဂတွေကိစ္စပေါ့လေဒီကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းခွင့်နဲ့ပတ်သက်လို့ဆရာမအမြင်ကဘယ်လိုရှိပါလဲခင်ဗျ
ကျောင်းသားတွေလွတ်လပ်စွာဖွဲ့စည်းခွင့်နဲ့ပတ်သက်လို့ဆရာမလည်းထောက်ခံပါတယ်ဆရာမဘယ်လိုမြင်လဲဆိုတော့ဒီကျောင်းသားအသင်းဖွဲ့တွေဟာကျောင်းသားအားလုံးကိုကိုးစားပြုတဲ့နယ်လွတ်လပ်စွာရွေးကောက်ပွဲနဲ့ရွေးထားတဲ့ကိုယ်စားလှယ်တွေဖြစ်ရမယ်အဲ့လိုကျောင်းသားကိုယ်စားလှယ်ဆိုဆရာမအနေနဲ့တော့တကယ်တော့တခုစီရဲ့အုတ်ချုပ်ရေးမှာပါတဲ့နယ်လို့ဆရာမထင်တယ်အဲ့လိုလေဆရာမအမြင်ရေးခဲ့တယ်ပြောခဲ့တယ်
ကျောင်းဆိုထားတဲ့17ချက်ထဲမှာပါဝင်တဲ့နောက်တစ်ချက်ကတော့သူကပညာရေးဘတ်ဂျက်ကို20ရာခိုင်နှုန်းတိုးပေးရမယ်ဆိုတဲ့တောင်းဆိုချက်ပေါ့လေဆိုတော့ဒါနဲ့ပတ်သက်လို့ဆရာမဘာမြင်ပါလဲခင်ဗျ
ပညာရေးဘတ်ဂျက်ကိုတိုးပေးဖို့ဆရာမအနေနဲ့လုံးဝသဘောတူပဲဒါပေမဲ့လောလောဆယ်ဘယ်နှရာခိုင်နှုန်းဆိုတာလဲမပြောနိုင်တာကမသိကြတာကအခုမြန်မာနိုင်ငံမှာဆရာမသိသလောက်နံပါတ်၁ပေါ့လေဦးစားပေးတဲ့ဌာနကအခုဒီလျှက်စစ်မီးရရှိရေးဖြစ်နေတယ်နော်နောက်ပြီးလေရာကဏဖြစ်နေတယ်ဆိုတော့အဲ့ဒီကိုလည်းဘတ်ဂျက်မျှဝေရတော့ဥပဒေနဲ့ထည့်ထားရင်တော့ဒီထည့်ထားရင်ရှိမယ်အခုလောလောဆယ်တော့မပေးနိုင်သေးဘူးလို့မြင်တယ်ဘာဖြစ်လို့လို့ဆိုတော့အင်ဒိုနီးရှားမှာသူကဗဟိုအစိုးရရဲ့သုံးစွဲမှု20ရာခိုင်နှုန်းကပညာရေးဖြစ်ရမယ်သာဆိုတဲ့အင်ဒိုနီးရှားလည်းအဲ့ဒါအကောင့်ထဲမပေါ်နိုင်သေးဘူးအဲ့ဒါချက်ချင်းအကောင့်ထဲမပေါ်နိုင်ဘူးဒါဟိုရီမန်းချက်တစ်ခုထားတဲ့နယ်ပေါ့လေ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကတော့အခုပေါ့လေကျောင်းသားတွေဆန္ဒပြတာနဲ့ပတ်သက်ပြီးတော့ပညာရေးဝန်ကြီးဌာနကနေပြီးတော့လေထဲထဲဝင်ဝင်ဝင်ရောက်ဖြည့်ရှင်းတာမျိုးသိမတွေ့ရဘူးလို့ဝေဖန်မှုတွေလည်းရှိနေလေဒီအပေါ်မှာဆရာမအနေနဲ့ဘယ်လိုများသုံးသပ်မိပါလဲခင်ဗျ
ဆရာမအနေနဲ့မသုံးသပ်တတ်ဘူးအဲ့ဒါဒါပေမဲ့ပညာရေးဥပဒေဆိုတာပညာရေးဝန်ကြီးဌာနတခုတည်းတာဝန်မဟုတ်ပဲဒီလွတ်တော်တို့ဘာလို့ပါလာတယ်လေဒီလောက်ပဲသုံးသပ်တတ်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာမခင်ဗျအခုလို့ရှင်းပြတဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဆရာမလည်း RFA ကိုကျေးဇူးတင်ပါတယ်ဒီလိုရှင်းပြခွင့်ရတဲ့အတွက်